ကိုဗစ် -19 တတိယလိုင်းတံကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာရောဂါပိုကူးဆက်သူနဲ့သေဆုံးသူအရေအတွက်အနည်းငယ်ရောချသွားခဲ့ပေမဲ့ကူးဆက်သေဆုံးမှုတွေကတော့အခုချိန်ထိရှိနေသေးပါစစ်ကောင်စီတမန်ရေးဝန်ကြီးဌာနကဒီကနေ့ည7နာရီမှာထုတ်ပြန်ခဲ့တဲ့စည်းရုံးကလွန်ခဲ့တဲ့24နာရီတွင်တပ်ခွဲဆန္ဒမှုပေါင်း 18,928 ဦးကိုစစ်ဆေးခဲ့ရမှာ 1,394 ဦးမှာရောဂါပိုကူးဆက်နေတာတွေ့ရှိရတဲ့အကြောင်းဖော်ပြထားပါတယ်ဒါပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ36ဦးရှိခဲ့တဲ့အကြောင်းဖော်ပြထားတာကြောင့်အခုချိန်ထိသေဆုံးသူစုစုပေါင်း 18,034 ဦးရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ COVID တတိယလိုင်းတွင်အမေရိကန်ရောဂါပိုးကူးဆက်သူနဲ့သေဆုံးသူရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်နေတာတဲ့အများကြီးပုံများနိုင်တဲ့အကြောင်းကျန်းမာရေးပညာရှင်တွေနဲ့ပရိသတ်ဖွဲ့စည်းတွေကပြောကြပါတယ်။ကျွန်တော်ကပိုင်းမှာစတင်ခဲ့တဲ့ COVID-19 တတိယလိုင်းကြောင့်ဇူလိုင်လအတွင်းကူးဆက်သေဆုံးမှုအများဆုံးဖြစ်ခဲ့ပြီးအခုချိန်မှာအဲ့ဒီကူးဆက်သေဆုံးမှုအရှိန်ရောကျလာနေပြီဖြစ်ပေမဲ့ပြည်သူလူထုကြားဒီယောဂါနဲ့ပတ်သက်လို့စိုးရိမ်ကြောက်ကြမှုတွေရှိနေစေဖြစ်ပါလေ။မြန်မာနိုင်ငံကိုလာရောက်တဲ့ခီးသွွားတွေအပေါ်မှာပြည်ဝင်ခွင့်ယာယီကန့်သတ်ချက်အားလုံးကိုစက်တင်ဘာလ30ရက်နေ့ထိထုတ်ပြန်ထားတာကနေအောက်တိုဘာ31ရက်နေ့ထိတိုးမြင့်သတ်မှတ်လိုက်တဲ့အကြောင်းစစ်ကောင်စီနိုင်ငံရေးဌာနကအောက်တိုဘာလ1ရက်နေ့ကထုတ်ပြန်ထားပါတယ်။